အမေရိကန်ပြည်ထောင်စုဟာအရှေ့လယ်ပိုင်းဒေသမှာတင်းမာမှုတွေဖြစ်အောင်ရန်စနေတယ်လို့အီရန်နိုင်ငံဘက်ကဒီနေ့ဆက်ဆွဲလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အရှေ့လယ်ပိုင်းဒေသအတွင်းကအစ္စရေးနဲ့ဆာဒီအာရေဗျနိုင်ငံခီးစဉ်တွေပြီးဆုံးပြီးတရက်ကြာမှာပဲအီရန်ဘက်ကအခုလိုဆက်ဆွဲလိုက်တာပါ။အမေရိကန်အစိုးရဟာသူတို့ရဲ့မအောင်မြင်တဲ့အီရန်ကိုကြောက်ရွံ့တဲ့မူဝါဒကိုတဖန်ပြန်အသုံးပြုပြီးတော့ဒေသတွေမှာတင်းမာမှုတွေနဲ့ပဋိပက္ခတွေဖြစ်အောင်ဖန်တီးနေတယ်လို့ယူရိုနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရနက်ဆာခနာနီကကြေညာချက်ထဲမှာပြောထားပါတယ်။ဒေသတွေမှာနိုင်ငံတစ်ခုခုကစီရေးအရာအားကောင်းလာအောင်တည်ဆောက်ပြီးဖြစ်ဖြစ်ကျူးကျော်ဝေရောက်ပြီးဖြစ်ဖြစ်ဒါမှမဟုတ်ချိန်ကြောက်ပြီးတခြားနိုင်ငံတစ်ခုကိုလွှမ်းမိုးအနိုင်ယူဖို့ကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘလို့မှတီးခံသွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောပြီးတဲ့နောက်အီရန်ဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အတွက်တော့အဲ့ဒီအရှေ့အလယ်ပိုင်းခီးစဉ်ဟာသူ့ရဲ့ပထမဆုံးအရှေ့အလယ်ပိုင်းခီးစဉ်ဖြစ်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ဇူလိုင်19ရက်နေ့အီရန်နိုင်ငံအီရန်မြို့ကိုမတွားခင်ရပ်ပိုင်းအလို့မှာတွားရောက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။